အစ္စလမ်ဘာသာဝင်ရဲ့ရမဒန်ဥပုပ်ရာသီကိုမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝှမ်းမှာစတင်လိုက်ပြီးမွတ်စလင်တွေဟာဗလီဒီမှာသွားရောက်ဝတ်ပြုဆူတောင်းတာတွေဥပုပ်ဆောက်တည်တာတွေလုပ်နေကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့နိုင်ငံရေးစီးပွားရေးအထွေထွေအကြအတဲတွေကြောင့်အခုနှစ်ရမဒန်ဥပုပ်ကာလမှာအရင်နှစ်တွေနဲ့မတူဘူးလို့အစ္စလမ်ဘာသာဝင်တချို့ကပြောဆိုပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကဆက်ပြီးပြောပြပေးမှာပါ။
ကမ္ဘာတော်မှာရှိတဲ့အစ္စလမ်ဘာသာဝင်တွေရဲ့ဥပုပ်ရာသီဖြစ်တဲ့ရမဒန်ဥပုပ်လကိုစတင်လိုက်ပါပြီ။ဆော်ဒီအာရေဗျ၊မလေးရှားစတဲ့တခြားနိုင်ငံတွေမှာတော့မနေ့မတ်လ23ရက်နေ့ကြာသပတေးနေ့ကရမဒန်ဥပုပ်ကိုစတင်လိုက်တာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ဒီကနေ့မှစတင်တာဖြစ်ပါတယ်။ရမဒန်ကာလအတွင်းမွတ်စလင်တွေရဲ့တနေ့တာဥပုပ်ဆောင်ကြတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မန္တလေးမြို့ကအစ္စလမ်ဘာသာရေးဆရာတဦးက VOE ကိုအခုလိုရှင်းပြပါဗျာ။
အဲဒီလိုဆိုင်လို့ဒီမိုးတောက်ချိန်မရောက်ခင်မှာကျွန်တော်တို့အစာစားတယ်အစာစားပြီးတော့ခေတ္တဥပုပ်စုတယ်နေဝင်ပြီးတဲ့နောက်မှာကျွန်တော်တို့ဥပုပ်လုပ်ဆောင်တာနော်ပြည့်မှာ၅ရက်ဝတ်ပြုတဲ့အခါကနောက်ဆုံးအချိန်ဝတ်ပြုတဲ့အချိန်မှာကျွန်တော်တို့အာရဗီလိုအီရှာလို့ခေါ်ပါတယ်အဲဒီအီရှာရုပ်ကြီးချိန်မှာကျွန်တော်တို့သရဝီလို့ခေါ်တဲ့ချမ်းမြောက်ပရံကိုခတ်ရင်းနဲ့ကျွန်တော်တို့ဟိုဝတ်ပြုသွားတဲ့အာမျိုးပေါ့အဲ့ဒါကိုကျွန်တော်တို့အဲဒီလိုလေးနာမည်ကြာဝတ်ပြုတယ်ဝတ်ပြုပြီးတဲ့အခါမှာကျွန်တော်တို့ဥပုပ်လာရဲ့တရက်ကိုကျွန်တော်စတင်တယ်ညပိုင်းညပိုင်းမှာကျွန်တော်တို့ကလူနောက်မီဥပုပ်မြောက်ပင်မှာအဲဒီညမှာကျွန်တော်တို့တရာဝီဖတ်ရင်းနဲ့ဒီရမဇန်ပလာကိုဆုံးတော့ဘူ
းအစ္စလမ်ဘာသာဝင်တွေဟာမနေ့နေ့ထွက်ချိန်ကစပြီးညနေနေဝင်ချိန်အထိသက်ဆိုင်ရာဒေသလိုက်သတ်မှတ်ထားတဲ့အချိန်ဒီအတိုင်းဥပုပ်ဆောင်ကြတာဖြစ်ပြီးညနေဥပုပ်ဖြေတဲ့အချိန်ဒီမှာတော့ရဲရွာတွင်းကဥပုပ်ဆောင်တဲ့သူတွေကိုဗလီတွေမှာအစာအဟာရတွေကျွေးမွေးလို့ရှိတယ်လို့ပြောပါတယ်။ဒါမဲ့လည်းပြီးခဲ့တဲ့နှစ်တွေအတွင်းကမ္ဘာတဝန်းကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးတွေထိခိုက်ကျဆင်းခဲ့ပြီးတော့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုနိုင်ငံတိုင်းရင်ဆိုင်ခဲ့ရတဲ့အပြင်မြန်မာနိုင်ငံမှာတော့2021 February 1ရက်နေ့ကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာပြည်တွင်းနိုင်ငံရေးစီးပွားရေးစတဲ့အထွေထွေအကျက်တဲတွေနဲ့ရင်ဆိုင်ခဲ့ရတာပါ။ကုန်စည်နှုန်းတွေတက်ပြီးတော့စီးပွားရေးတွေကျက်တဲလာတဲ့အတွက်ဒီနေ့ရမဒန်ကာလဟာလည်းအရင်နှစ်တွေနဲ့မတူဘူးလို့မြကြီးနာမျိုးကအစ္စလမ်ဘာသာဝင်တဦးကပြောပါတယ်
။အဲအခုတော့ဒီအချိန်မှာတော့ဆဆတတောက်ရအရင်ရှားပါနေတယ်လေ။ဆောက်ဝင်နေကအကြက်သိမ်းဆုံးမရှင်းရှင်းပြောရတာပဲဒုက္ခဖြစ်ဆုံးမ။ဟောဘာသာတိုင်းပါပဲလူတိုင်းပါပဲ။ဟောခန္ဓာနဲ့တော့မတူဘူးပေါ့ဒီနှစ်ကတော့ဒီနှစ်လည်းမတူဘူးခန္ဓာဆိုတော့ဟိုးလုံခဲ့တဲ့နှစ်သုံးနှစ်ဆိုတော့လူတွေကလည်းပျော်ချစားချတောက်ချအဲ့လိုမျိုးပေါ့စေဝါးရအဆင်ပြေတာပေါ့နော်။ဆဆရကိုပဲဖြစ်တော့တာတော့နေနေစီဝိုင်းရအဆင်ပြေရတယ်အခုဒီနောက်ပိုင်းမှာဒါဖြစ်လာတဲ့အခါကျစီဝိုင်းတော်တော်ချက်သိမ်းသွားတာပေါ့
ရန်ကုန်မြို့ကအစ္စလမ်ဘာသာဝင်တဦးကလည်းစီဝိုင်းချက်သိမ်းမှုကလူတန်းစားပေါင်းစုံအလွာပေါင်းစုံကိုခရဲရိုက်ခတ်တာကြောင့်ဒီလိုဥပုပ်ကာလတွေမှာအယောင်းဝယ်နေတဲ့စီကားနေတဲ့ဈေးတွေမှာလည်းအရင်လောက်မစီကားတော့ဘူးလို့ပြောပါတယ်
မြန်မာပြည်ရဲ့စီးပွားရေးကတော့ဟိုထိတ်ကနေစပြီးတော့ကွာဆန်းနာတဲ့လူစပြီးအောက်ခြေလူလန်းစားကတော့အရန်ကိုစီးပွားရေးနဲ့ပတ်သက်ရင်တော့လုံးဝ00ဖြစ်နေရလေဒီကာလကုန်စည်လူတွေကတက်ဈေးတွေဆိုရင်တော့တကယ်တမ်းပြောရမယ်ဆိုတော့ဥပုပ်ဆောင်တာဆောင်တာပဲလေရင်တော့ဒီလိုနေ့တွေဆိုဈေးတွေကအရန်စီကားတာလူတွေကဝယ်ကြချမ်းကြတယ်အခုဆိုဈေးကကွာအရင်တော့ထက်စားရင်တုံ့ပုံထုံမရှိပါရဲကွာအဲ့တော့ဟိုနည်းနည်းအဆင်ပြေတဲ့လူမျိုးပဲဝယ်စားနိုင်နေပါကွာတောင်လူလက်ကန်းစားကတော့ဟိုအောက်ခြေလူလန်းစားကတော့လုံးဝညနေကြမရှိဘူးဘာလို့လဲဆိုတော့ရန်ကုန်မှာစီးပွားရေးကမတရားကြတာလေ
နိုင်ငံရေးစီးပွားရေးမတည်ငြိမ်တာကြောင့်ရန်ကုန်မြို့မှာဆိုရင်လဲမွတ်စလင်တွေအတော်များများရဲ့နေ့စဉ်လူမှုဘဝတွေမှာလဲအပြောင်းအလဲတွေရှိလာနေပြီးတော့အရင်လိုမနေကြတော့ဘူးလို့သူကဆက်ပြောပြပါတယ
်ပလီသွားပြီးရင်တော့ဆိုဟာရေးလာလာနဲ့လက်ဖေးဆိုင်ထွိုင်ကြအလူတွေဖုတ်ကြလူတွေကတိလာအဲ့ဒီလိုလုပ်ကြအခုကဘယ်သူမှအလိုမလုပ်ကြတော့ပလီသွားတယ်ဖျားရှိခိုးတယ်ပြီးအိမ်ပြန်တယ်ကိုယ်ဥမာပဲကိုဟာတတိစိတ်စိတ်နဲ့နေကြတယ်ပေါ့ပွဲဆိုပြီးတော့လဲအရင်တော့ဆိုစီကားမနေဘူးပေါ့ကွ
အစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုပ်ကာလကတလကြာမြင့်လာဖြစ်ပြီးတော့ရမဒန်ဥပုပ်လစတင်တဲ့အထိမ်းအမှတ်အဖြစ်မနေ့ကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျိုးဘိုင်ဒန်တို့ကပြည်နိုင်မှုတန်ခံနေရတဲ့တရုတ်နိုင်ငံကဝီဂါမွတ်စလင်တွေမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့အတူအမေရိကန်ပြည်ထောင်စုနဲ့လက်တွဲဘက်တွေကသွေးစည်းညီညွတ်စွာရပ်တည်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။